ရစီအပေါင်းမင်္ဂလာညနေခင်းမှာစိတ်လက်ကြည်သာရှိကြပါစေခင်ဗျာ VO American တိုင်းရဲ့2018ခုနှစ်စက်တင်ဘာလ23ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိ Washington DC မြို့တော်ကနေလိုင်းနိုမီတာ19.25ဒုကနေတက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်တက်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ရှေ့ဘက်ခြမ်းကိုဝင်ရောက်ဖို့ရှိနေတဲ့ Florence Hurricane မုန်တိုင်းအားပြော့သွားပေမဲ့မုန်တိုင်းလမ်းကြောင်းတစ်လျှောက်နေထိုင်သူတွေအနေနဲ့ရှိတဲ့အတွက်သတိပေးထားပါရယ်။ရခိုင်ပြည်နယ်အချက်တဲကိုအစိုးရအနေနဲ့တနည်းတစ်ပုံကန့်တွဲဖြေရှင်းနိုင်တဲ့နည်းလမ်းတွေရှိကောင်းရှိခဲ့နိုင်တဲ့အကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆက်စုကြီးကပြောဆိုလိုက်ပါရယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးတိုင်းနဲ့တူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ Rider သတင်းနောက်ကိုဝါလုံးတို့ကိုဖမ်းဆီးအရေးယူရတာဟာဥပဒေချိုးဖောက်တဲ့အတွက်ဖြစ်တယ်လို့ဒေါက်ဆက်စုကြီးကကမ္ဘာစီးပွားရေးဖိုရမ်မှာပြောကြားချက်အပေါ်ဘယ်လိုတုံ့ပြန်မှုရှိကြပါသလဲ
။ဒေါက်တာဆီရေးအဲ2015တုန်းကလွန်ခဲ့တဲ့3နှစ်ကတနည်းဆိုလို့ရှိရင်တော့အစိုးရမဖြစ်ခင်ကပေါ့ဗျာ။နော်။အဲ
ကိုဟိုကိုကိုဝါလုံးတို့ရဲ့အမှုလိုက်ရှင်းနေဦးခမောင်စိုးပြောကြားသွားတာပါ။ဒီအကြောင်းမကြခင်သတင်းအပြီးမှာနားဆင်ရမှာဖြစ်တယ်လို့လူကုန်ကူးမှုအစိုးရဆုံးနိုင်ငံစင်းတဲ့မြန်မာနိုင်ငံအပါဝင်နေတဲ့အပေါ်ဒုသမရကဘယ်လိုနားလည်ထားပါသလဲဆိုတဲ့အကြောင်းနဲ့အိန္ဒိယရောက်ချင်းစစ်ပြေးဒုက္ခသည်တွေရဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ပြောပြပေးပါဦးဗျာ
။အမေရိကန်ရှေ့ဘက်ခြမ်းကိုဝင်ရောက်ဖို့ရှိနေတဲ့ Florence Hurricane မုန်တိုင်းဟာအားပြော့သွားပြီးမဲ့ကြီးမားတဲ့ရွေးစားနဲ့မိုးသက်လေပြင်းတွေကြောင့်မုန်တိုင်းလမ်းကြောင်းတစ်လျှောက်နေထိုင်သူတွေအတွက်အန္တရာယ်ရှိနေစေဖြစ်ကြောင်းမိုးလေဝသပညာရှင်တွေသတိပေးနေပါတယ်။မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ကဒေသခံတွေအနေနဲ့မုန်တိုင်းအနေကနေတင်းရှောင်မှုနဲ့ကြိုတင်ပြင်ဆင်မှုဒီနေ့မိုးမချုပ်ခင်အထိသာအခြေရရတော့မှာပါ။တောင်မြောက်ကယ်ရိုလိုင်းနားပြည်နယ်နှစ်ခုကြားနေဆက်ကကန်ယူရန်ဒေသကိုဟာရီကိန်းမုန်တိုင်းဒီညနောက်မိုက်တာမှမဟုတ်မနေ့စောပိုင်းမှာဝင်ရောက်လိမ့်မယ်လို့လည်းအမျိုးသားဟာရီကိန်းဌာနကခန့်မှန်းထားပါတယ်။မုန်တိုင်းဟာကန်ယူရန်ဒေသမှာတောက်ကြံနေကနေစနေနေ့ထိရှိနေမယ်လို့ခန့်မှန်းထားတဲ့အတွက်လည်းပြည်နယ်နှစ်ခုစုံမှာမိုးပြင်းထန်ရွာသွန်းမှုတွေနဲ့တူရေကြီးရေလျှံမှုတွေကြုံရမယ့်အန္တရာယ်ရှိနေပါတယ်။မုန်တိုင်းထွက်ခွာချိန်မှာမိုးကန်ယူရန်ဒေသမှာမိုးအရင်စင်တီမီတာ50ကနေ80လောက်ထိရွာသွန်းနိုင်ပြီးတချို့နေရာတွေမှာတော့စင်တီမီတာ100လောက်ထိရှိနေမယ်လို့လည်းခန့်မှန်းထားတာပါ။ကုန်းတွင်းပိုင်းဝင်ရောက်ချိန်မှာတော့တောင်မြောက်ကယ်ရိုလိုင်းနားပြည်နယ်တွေမှာမိုးအရင်25စင်တီမီတာလောက်ရွာသွန်းနိုင်ပြီးအနီးနားပြည်နယ်တွေမှာတော့15စင်တီမီတာလောက်ထိရွာသွန်းနိုင်ပါတယ်။မုန်တိုင်းနဲ့အတူပါလာတဲ့ရေတုကြောင့်ကယ်ရိုလိုင်းဒေသတွေမှာ6မီတာလောက်ထိရေတက်လာနိုင်တယ်လို့လည်းခန့်မှန်းထားတာပါ။ဒီနေ့စောပိုင်းထိတိုင်းဒါချက်တွေအရ Florence Hurricane ဟာတနအီကိုအမြင့်ဆုံးလေတိုင်တုံး185ကီလိုမီတာရှိနေပြီးမုန်တိုင်းပိုအချက်ကုန်းတွင်းပိုင်းမရောက်ခင်အချိန်ထိဆက်လက်အားကောင်းလိမ့်မယ်လို့လည်းအမျိုးသား Hurricane မုန်တိုင်းဌာနကခန့်မှန်းထားပါတယ်။
တိုင်ဖုန်းမုန်တိုင်းမန်းခတ်တိုက်ခတ်ရာလမ်းကြောင်းပေါ်ကထောင်နဲ့ချီတဲ့ပြည်သူတွေကိုဖိလစ်ပိုင်အာနာပိုင်တို့စပြီးတော့ပြောင်းရွှေ့ပေးနေပါပြီ။ပြင်းထန်မှုအဆင့်9နဲ့အတ္တလန္တိတ်ဟာရီကိန်းမုန်တိုင်းမန်းခတ်ကတနအီကိုလေတိုင်နှုန်း205ကီလိုမီတာနဲ့ဖိလစ်ပိုင်နိုင်ငံလူဆုံကျွန်းရဲ့မြောက်ဖက်အစွန်ကိုဦးတည်လာနေပါတယ်။အခုမုန်တိုင်းကတော့ဒီနှစ်အတွင်းဖိလစ်ပိုင်နိုင်ငံအတွက်15ချိန်မြောက်မုန်တိုင်းဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်။တိုင်ဖုန်းမုန်တိုင်းမန်းခတ်ကလာမယ့်စနေနေ့မှာလူဆုံကျွန်းကိုဝင်ရောက်မယ်လို့ခန့်မှန်းထားကြတာပါ။ကန်ယူရန်ဒေသတစ်လျှောက်ကလူတွေကိုဒီကနေ့ကြာသပတေးနေ့မှာအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေစပြီးပြောင်းရွှေ့ပေးနေပြီးကျောင်းနေတဲ့ရုံးတွေပိတ်ထားဖို့ကိုလည်းအာဏာပိုင်တို့ကညွှန်ကြားထားပါတယ်။တိုင်ဖုန်းမုန်တိုင်းကြီးမန်းခတ်ကအမေရိကန်ပိုင်းနဲ့ဂွမ်ကျွန်းကိုဖျက်ဆီးတိုက်ခိုက်သွားတာမှာတော့ရေကြီးရေလျှံမှုလျှက်စင်ပြီးပြတ်တောက်မှုတွေဖြစ်ခဲ့ပါတယ်။မနေ့ဖြန်တောက်ကြနေ့မှာတော့ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပြီးဒီကနေ့တဆင့်ထိုင်ဝမ်ကျွန်းဘက်ကိုဦးတည်မှာဖြစ်ပြီးဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းတို့ကိုတော့လာမယ့်တနင်္ဂနွေနေ့လောက်မှာမုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းမန်းခတ်ဖြတ်တန်းတိုက်ခိုက်မှုအတွင်းလူပေါင်း 43.4 သန်းလောက်အပေါ်တက်ရောက်မှုရှိနိုင်တယ်လို့လည်းကုလသမဂ္ဂကသတိပေးထားပါတယ်ရှင်။
အမေရိကန်ရွေးကောက်ပွဲတွေကိုရုရှားနိုင်ငံကပဲဖြစ်ဖြစ်တခြားနိုင်ငံတစ်ခုကပဲဖြစ်ဖြစ်ကျောင်းဝင်နောက်ဆက်လာခဲ့ရင်ဟန်တန်းနိုင်အောင်အရေးယူတက်ခတ်မှုတွေနဲ့တုံ့ပြန်သွားမှာဖြစ်ကြောင်းအမေရိကန်ကသတိပေးလိုက်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာကျင်းပမဲ့လွတ်တော်ရွေးကောက်ပွဲတွေကိုကျောင်းဝင်နောက်ဆက်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းနဲ့နိုင်ငံတွေကိုစီးပွားရေးပိတ်ဆို့တန်ခတ်အရေးယူမှုတွေနဲ့တုံ့ပြန်သွားမယ်အမိန့်တစ်ရက်ကိုတော့နိုင်ငံတော်အရေးပေါ်အခြေအနေဖြစ်ကြေညာပြီးမနေ့တုန်းကပဲသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်တာပါ။ ဒေါက်တာရွေးကောက်ပွဲတွေကျင်းပဖို့နှစ်လလောက်သာလိုတဲ့အချိန်မှာထုတ်ပြန်လိုက်တဲ့အမိန့်မှာတော့မဲပေးတဲ့စက္ကရာတွေမဲဆန္ဒရှင်တွေနဲ့ပတ်သက်တဲ့အခြေလက်တွေကိုယ်စားလောင်းနေဒါမှမဟုတ်နိုင်ငံရေးဖွဲ့စည်းတွေကိုစိုက်ဘာအင်တာနက်ကနေထုတ်ပေါက်တိုက်ခိုက်မှုတွေမှန်မှန်သတင်းဖျက်ချမှုတွေပါဝင်အမေရိကန်ရဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့လုပ်ငန်းတွေအားလုံးကိုအကာအကွယ်ပေးဖို့ထည့်သွင်းထားပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နောက်ဆက်ခဲ့ကြောင်းအမေရိကန်ထောက်လှမ်ရေးအသံဝင်ရဲ့တွေ့ရှိချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကငင်းဆန်ထားတာကိုအစောပိုင်းမှာသမ္မတထရန့်ကလက်ခံခဲ့ပေမဲ့လည်းအခုကအင်ဂျီရောကရုရှားပေါ်ခတင်းနေဆက်ဆံမှုကျူးစားနေတဲ့အချိန်မှာပဲအမိန့်ထုတ်ပြန်ချက်ထွက်ပေါ်လာတာပါအမျိုးသားလူညွှန်ရေးချန်ပီပုတ်ကိုဂျွန်ဘော်ထရန့်ကတော့အမေရိကန်ရွေးကောက်ပွဲနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုပြပကကြောင်းဝင်နောက်ဆက်မှုတွေကနေအကာအကွယ်ပေးဖို့ကျူးစားတဲ့အစီအစဉ်ဖြစ်ကြောင်းမနေ့တုန်းကပဲသတင်းစာရှင်းလင်းပွဲအတွင်းပြောဆိုထားပါတယ်
ကိုလံဘီယာနိုင်ငံရဲ့နောက်ဆုံးလက်ကျန်သဘုံအဖွဲ့ ELN ကပြီးခဲ့တဲ့လတည်းပြန်ပေးဆွဲခဲ့တဲ့လူ6ဦးကိုပြန်လွှတ်ပေးလိုက်ပါတယ်။ချိုကိုခိုင်တွင်နိုင်ငံတကာကြက်ချင်ဒီအသင်းဝင်တွေပါဝင်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာမစ်ရှင်ထံပြန်ပေးဆွဲခံရသူတွေကိုဒီကနေ့ကြာသပတေးနေ့မှာလွှတ်ပေးတာဖြစ်ပါတယ်။ရဲတပ်ဖွဲ့ဝင်3ဦးစစ်သား2ဦးနဲ့အရဲသားဝန်ထမ်း2ဦးတို့ပါဝင်ပါတယ်။သမ္မတအီဗန်ဒူကေကပြီးခဲ့တဲ့လကရာထူးလက်ခံရယူပြီးတဲ့နောက်မကြာခင်မှာပဲELN သဘုံအဖွဲ့နဲ့ငြိမ်းချမ်းရေးဆွေးနွေးမှုကိုရပ်ဆိုင်းလိုက်ပြီးသဘုံအဖွဲ့အနေနဲ့ပြန်ပေးဆွဲတာတွေအပါအဝင်ယာဇဝင်းမှုတွေမလုပ်ဖို့ပြန်ပေးဆွဲထားသူအလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့တာပါအရင်သမ္မတယွန်းမန်နျူယယ်ဆန်တိုစ်လက်ထက်ကညှိနှိုင်းခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုပြန်လည်ပြင်ဆင်ဖို့လက်ရှိသမ္မတကကတိပြုထားတာပါအရင်သမ္မတလက်ထက်မှာရခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်အရအဓိကကျတဲ့ FARC သဘုံအဖွဲ့နဲ့အစိုးရကြားနှစ်ပေါင်း90ကြာပြည်တွင်းစစ်ကိုအဆုံးသတ်နိုင်ခဲ့ပါတယ်အဖွဲ့ဝင်1500ရှိတဲ့သဘောထားတင်းမာတဲ့ ELN အဖွဲ့ကတော့သဘောတူညီချက်ကိုလက်မှတ်ထိုးဖို့ညှင်းဆိုထားတာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကြက်တဲကိုအစိုးရအနေနဲ့တနည်းတစ်ပုံကင်တွယ်ဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေရှိကောင်းရှိခဲ့နိုင်တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆတ်စုကြည်ကပြောဆိုလိုက်ပါတယ
် There are of course ways in which we with hindsight might think that the situation could have been handled
ချင်းနေကိုဒီတဲ့ပိုကောင်းတဲ့နည်းလမ်းတွေနဲ့ကင်တွယ်ဖြစ်ရှင်းတဲ့လို့ယူဆနိုင်တာတွေရှိပေမဲ့ရရှိတည်ငြိမ်ရင်းနဲ့ငြိမ်းချမ်းရေးအတွက်ပပေါင်းဆောင်ကနေမျက်မျက်ထားထားစဉ်းစားဖို့လည်းလိုအပ်တဲ့အကြောင်းဗီယက်နမ်နိုင်ငံဟာနွိုင်းမြို့ကကမ္ဘာစီးပွားရေးနည်းနော်ဖလှယ်ပွဲ WEF မှာဒေါက်တာဆန်းစုကြည်ကပြောဆိုလိုက်တာပါတရားဥပဒေစိုးမိုးရေးအားလုံးအတွက်ညီလူညီမျှဖြစ်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကင်းစကန်တွေကိုစီးနှင်တက်ခတ်ခဲ့တဲ့ ARS စွန်ရောက်အစုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုင်းလံရှင်းလင်းရာကရိုဂျာမော့စတင်နေပေါ်လူခွင့်ရချူပေါမှုတွေစိုးစိုးဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပြီးမြန်မာစုကထိတ်တန့်ကောင်းဆောင်ဒေါက်တာဆန်းစုကြည်ကလည်းနှုတ်ဆက်နေတယ်ဆိုပြီးဝေဖန်ခံရတာဖြစ်ပါတယ်မြန်မာစုကတော့ရိုဂျာဆိုတဲ့မျိုးကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတိုင်ဝမ်ကဆွဆွဲနေတဲ့အထိလူခွင့်ရချူပေါမှုတွေကျူးလွန်တာမရှိကြောင်းညှင်းဆန်ထားတာပါဒေါက်တာဆန်းစုကြည်ကတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရချူပေါမှုတွေကိုစုံစမ်းဖော်ထုတ်ဖို့နဲ့ဒုက္ခသည်တွေကိုနေရပြန်နိုင်အောင်စီစဉ်ဖို့နိုင်ငံတကာတိုင်ဝမ်ကဖိအားပေးမှုတွေတိုးမြင့်လာနေတာကိုနားလည်သဘောပေါက်ပေမဲ့မြန်မာစိုးရအနေနဲ့တိုင်းပြည်အနာရဲ့85ရာခိုင်နှုန်းသာရရှိထားတာဖြစ်ကြောင်းလည်းဒီနေ့ဆွေးနွေးပွဲမှာတုံ့ပြန်ပြောဆိုသွားပါတယ်
။မြန်မာစစ်တပ်ကိုနိုင်ငံတကာရာဇဝတ်မှုခုံရုံးကိုလွှဲပြောင်းပေးဖို့ဗြိတိန်လွှတ်တော်အမှတ်160ရုပ်ကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ကိုနိုင်ငံတကာရာဇဝတ်မှုဆိုင်ရာခုံရုံး ICC ကိုလွှဲပြောင်းပေးရေးဗြိတိန်ဝန်ကြီးချုပ်ထရီဇာမီနဲ့နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်တို့ကိုတောင်းဆိုထားတဲ့စာမှာတော့နိုင်ငံရေးပါတီပေါင်းစုံကလွှတ်တော်အမှတ်160ထုလက်မှတ်ရေးထိုးထားတာပါဗီဂျိန်နိုင်ငံခြားရေးဝန်ကြီးရဲ့နောက်လာတဲ့မြန်မာနိုင်ငံခီးစင်သွားဖို့ရှိနေချိန်မှာပဲအခုလိုတောင်းဆိုရလဲဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာဆန်ရအချက်လက်ရှာအဖွဲ့ကရိုဟင်ဂျာပြည်ပခါမှာလူမျိုးတုံးတပ်ဖြတ်မှုရည်ရွယ်ချက်ပါတယ်လို့မှတ်ချက်ပေးထားတာကိုထောက်ပြပြီးဒါဆိုရင်နိုင်ငံတကာဥပဒေတွေကိုအစိုးရဆုံးချိုးဖောက်မှုဖြစ်နိုင်တယ်လို့ဗီဂျိန်လွှတ်တော်အမှတ်တည်းရဲ့စာမှာဖော်ပြထားပါတယ် ဒီကိစ္စမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးပြည်ထောင်အနေနဲ့အစွမ်းရှိသလောက်ဆောင်ရွက်ရမှာဖြစ်ကြောင်းဒါကြောင့်မြန်မာကိုနိုင်ငံတကာရာဇဝတ်မှုဆိုင်ရာခုံရုံး ICC ကိုတင်ဖို့အပါအဝင်အချက်လက်ရှာဖွဲ့ရဲ့တိုက်တွန်းချက်တွေအလုံးကိုထောက်ခံပေးဖို့တောင်းဆိုတဲ့အကြောင်းဗီတိန်လွှတ်တော်အမှတ်160ထုလက်မှတ်ရေးထိုးထားတဲ့စာမှာဖော်ပြပါတယ်ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိဌာနပြန်နိုင်ရေးအခြေအနေတရက်ကိုဖန်တီးပေးဖို့ကုလသမဂ္ဂရဲ့တောင်းဆိုချက်နောက်ကိုပြန်နံကော်မရှင်ရဲ့ရခိုင်အရေးအကြံပြုချက်တွေကိုမြန်မာအစိုးရဘက်ကလစ်လျူရှုထားပြီးသဘောတူညီချက်တွေအပေါ်မှာလည်းလေးစားမှုမရှိဘူးလို့လွှတ်တော်အမှတ်တွေကစွပ်စွဲထားပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘူးလို့ယတိပြတ်ပြောဆိုထားတာပါမြန်မာနိုင်ငံဘက်ကထွက်သွားသူတွေတိုင်းကိုပြန်လည်ခံမယ်လို့ဆိုတဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကိုမြန်မာဘက်ကစတင်ဆောင်ရွက်လာပေမဲ့လည်းနိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ဒုက္ခသည်တွေထာနေပြန်နိုင်တဲ့အခြေအနေမရှိသေးဘူးလို့ပြောဆိုနေကြပါတယ်ရှင်
။ရုရှားနိုင်ငံကအကြီးဆုံးစီးရေးလက်ချက်မှုစီစဉ်မှာရုရှားတရုတ်နဲ့မွန်ဂိုလီးယားတပ်ဖွဲ့တွေပူးပေါင်းပါဝင်နေကြပါတယ်။ရုရှားနိုင်ငံရှေ့ပြားဒေသဗော့စတော့ခ်မြို့ကဒီနေ့စီးရေးလက်ချက်မှုကိုတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တက်ရောက်ကြည့်ရှုခဲ့တာပါ။စီးရေးလက်ချက်မှုစီစဉ်ဟာအမေရိကန်ပြည်သူ့နဲ့တင်းမာမှုတွေကြုံရတဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကြားစစ်ပတ်ဆိုင်ဆက်ဆံရေးတွေတွန်းမြင့်လာနေတဲ့လက္ခဏာတစ်ခုဖြစ်နေလဲတွေ့မြင်နေရပါတယ်။တရင်တစ်ပတ်ကြာစီးရီးလေ့ကျင့်မှုအစီအစဉ်ကိုတော့ဆိုင်ဘေးရီးယားရှေ့ပြားဒေသအတိတ်နဲ့ပစိဖိတ်သမုဒ္ဒရာဒေသတွေမှာလေ့ကျင့်သွားမှာပါ။စီးရီးလေ့ကျင့်မှုအစီအစဉ်မှာရုရှားတပ်ဖွဲ့ဝင်3000နီးပါးပါဝင်မှာဖြစ်ပြီးစစ်လေရင်1000တန်ချက်ကကားပေါင်း36000ပြင်တခြားတက်ခတ်ရေးသုံးရင်တွေအများပြားပါဝင်မှာလည်းဖြစ်ပါတယ်။ချီတာဒေသကလေ့ကျင့်စခန်းမှာရုရှားသမ္မတဒီနေ့မင်းငွန်းပြောရမှာတော့တပ်ဖွဲ့ဝင်တွေရဲ့စွမ်းအင်ကြည့်ကြည့်ရတယ်လို့စီးရီးလက်ချက်မှုတွေဟာတခြားနိုင်ငံတခုကိုပြစ်မှတ်ထားတက်ခဲ့ဖို့မဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်
။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကြီးထွားမလာခင်ကတည်းကတရုတ်ပြည်တွင်းမှာအလုပ်လုပ်နေကြတဲ့နိုင်ငံခြားစီးပွားရေးလုပ်ငန်းတွေကသွင်းကုန်ကွန်တိုးမြှင့်ကောက်ခံတာကြောင့်တက်ရောက်မှုတွေရှိလာနိုင်တယ်ဆိုတာကိုသတိပေးနေကြတာပါ။အခုတော့အများစုအပေါ်မှာတက်ရောက်မှုရှိနေပြီလို့တရုတ်နိုင်ငံဆိုင်ရာအမေရိကန်ကုန်သည်ကြီးများအသင်းနဲ့ရှန်ဟိုင်းအမေရိကန်ကုန်သည်ကြီးများအသင်းတို့ရဲ့ပူရဲစစ်တမ်းတစ်ကဖော်ပြလိုက်ပါတယ်အမေရိကန်ပြည်တော်စုနဲ့တရုတ်တို့ရဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိကုန်ပစ္စည်းတွေအပေါ်ကနအူးအခွင့်အရေးတွန့်မြင့်ကောက်ခံလိုက်တာကြောင့်စီးပွားရေးအပေါ်မှာဆိုးကျိုးတွေတက်ရောက်နေတယ်လို့ပြောသူက60ရာခိုင်နှုန်းကျော်ရှိနေပါတယ်ရှင
်နောက်ဆုံးရမြန်မာနယ်နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြခဲ့ကြတာပါဗီဒီယိုရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VO ရဲ့အင်တာနက်စာမျက်နှာ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပိုင်းနဲ့ထဲမှာပဲတဲ့နားဆင်နေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုတင်ပြကြင်ပါတယ် Writer သတင်းတောက်တွေကိုဖန်ဆီးအေးအေးယူတာဟာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်တဲ့အတွက်အေးအေးယူတာသာဖြစ်ပြီးသတင်းတောက်တွေဖြစ်တဲ့အတွက်အဖမ်းခံရတာမျိုးမဟုတ်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစစ်ကြီးကVNN နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာမှတ်ချက်ပေးပြောဆိုသွားပါတယ်။သတင်းတော်တွေရဲ့အကျိုးဆောင်ရှိနေကတော့ဒီပြောဆိုချက်ဟာဒေါန်ဆန်းစုကြည်ရဲ့အရင်ကပြောဆိုခဲ့ဘူးတဲ့ရက်တီချက်တွေနဲ့ကွဲလွဲနေပြီလို့ဝေဖန်လိုက်ပါတယ်။ VOA သတင်းတော်မမေခါကစူးစီးတင်ပြထားပါတယ်
။နိုင်ငံတော်လွှတ်ဝတ်ချက်အဥပဒေနဲ့တရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတော်နှစ်ယောက်ကိုထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်လို့မြန်မာအစိုးရပေါ်ပြည်ရင်းပြည်ပကဝေဖန်ပြောဆိုချက်တွေထွက်ပေါ်နေချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့မှတ်ချက်စကားထွက်ပေါ်လာခဲ့တာပါဒီကနေ့ BNN နိုင်ငံမှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်ဆွေးနွေးပွဲမှာတောင်ဆန်းစုကြည်က
Well I think what I want to know is whether they feel that there has been a miscarriage of justice the case has been held in open court and all the hearings have been open to everybody who wishes
တရားရေးစနစ်ရဲ့မတော်မတရားလုပ်တာတွေကိုခံရတယ်ဆိုပြီးသူတို့တကယ်ပဲမြင်နေသလားကျွန်မသိချင်ပါ रे အမှုကိုအများပြည်သူရှေ့မှောက်ကြားနာခဲ့တာပါကြားနာပွဲတိုင်းမှာလာရောက်နားထောင်ခြင်းနဲ့ဒုတိုင်းနားထောင်ခွင့်ပေးခဲ့ပါ रे ဒီတရားစီရင်ရေးဟာမှားရင်းနေမတရားဘူးလို့မြင်တဲ့ဒုတိုင်းဒီကိစ္စကိုထောက်ပြပါလို့ကျွန်မပြောဆိုချင်ပါ रे တရားရုံးရဲ့စီရင်ချက်အချင်းချုပ်ကိုလူတော်တော်များများတကယ်တမ်းဖတ်ရလားလို့သိချင်ပါ रे ဆိုပြီးဒေါန်ဆန်းစုကြည်ကမေးခွန်းထုတ်သွားခဲ့ပါ रे
It's not a matter of they were not jailed because they were journalists they were jailed because the court has well
သူတို့ဟာတည်င်းတောက်တွေဖြစ်လို့အဖမ်းခံရတာမဟုတ်ပါဘူးသူတို့ဟာနိုင်ငံတော်လွှတ်ချက်အဥပဒေကိုချိုးဖောက်တဲ့အတွက်ဆိုပြီးတရားရုံးကစီရင်ချက်ချခဲ့တာဖြစ်ပါတယ်ကျမတို့ကတရားဥပဒေစိုးမိုးရေးကိုယုံပါတယ်သူတို့ဘက်ကယူကန်ဝင်ခွင့်လည်းရှိပါတယ်ဒီတရားစီရင်ရေးဟာဘာကြောင့်မှားတယ်ဆိုတာပြောပြနိုင်ပါတယ်မှားတယ်လို့မြင်ရင်လည်းထောက်ပြနိုင်ပါတယ်လူခွင့်ရေးအဖွဲ့တွေနဲ့တည်င်းလွတ်လပ်ခွင့်အတွက် တောင်းဆိုနေသူတွေကတော့ဒီသတင်းတောက်တွေကိုအခုလိုအကျဉ်းချလိုက်တာဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်ကန့်သတ်တဲ့လုပ်ရဖြစ်ပြီးရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးသတင်းယူနေတဲ့အခြားသတင်းတောက်တွေကိုပါချိန်ချောက်လိုက်တာလို့ဝေဖန်ကြပါတယ်ရိုက်တာသတင်းသမားတွေရဲ့ရှင်နေဦးခင်မောင်စောကတော့ဒေါန်ဆန်းစုကြည်ကအခုလိုတုံ့ပြန်မှုအပေါ်အံ့အားသင့်မိတယ်လို့ VOA ကိုပြောပြပါတယ
်ကျွန်တော်နိုင်ငံကောင်းဆောင်ကိုကျွန်တော်တို့ဟိုဟာဝေဖန်တက်ခဲ့တာလည်းမလုပ်ချင်ပါဘူးဒါပေမဲ့လွန်ခဲ့တဲ့2015ခုနှစ်က Unity ဒီပုံမှပါပဲเนาะဒီဥပဒေပါပဲနော် Unity သတင်းနောက်တွေကိုအပြစ်ပေးလိုက်တဲ့အခါမှာတော့ဒေါန်ဆန်းစုကြည်ပြောတဲ့စကားနဲ့အခုကတော့ဖြောင်းဖြောင်းကြီးဆန့်ကျင်နေတယ်လို့ကျွန်တော်ထင်ပါတယ်ဒေါန်ဆန်းစုကြည်အဲ2015တုန်းကလွန်ခဲ့တဲ့3နှစ်ကတနည်းဆိုလို့ရှိရင်တော့အစိုးရမဖြစ်ခင်ကပေါ့ဗျာเนาะအဲခုဟိုသူပြောခဲ့တဲ့စကားကပို့ပြီးတော့လွတ်လပ်တယ်ပို့ပြီးတော့လည်းအနှောင့်အယှက်ကင်းတယ်အဲ့စကားကိုပဲကျွန်တော်တို့ကအခုအစီအပတ်တရားနဲ့ညံ့လို့နေပါတယ်အဲ့ဒါပဲပြောချင်ပါတယ်
သတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကလည်းနိုင်ငံတော်အတိုင်ပင်ခံရဲ့ပြောဆိုမှုအပေါ်အခုလိုတုံ့ပြန်သွားခဲ့ပါတယ
်။ဒီမျက်မျက်တရစဉ်းစားရတဲ့ကိစ္စတယောက်အနေနဲ့တော့နားလည်တယ်တရားစီရင်ရေးဘယ်လိုသွားလဲဆိုတော့တကယ်တမ်းကျတော့နိုင်ငံကြီးရွေချက်တွေနိုင်ငံကြီးထုံးပြချက်တွေနဲ့အမိတ်ချတာလို့ပဲကျွန်တော်တော့နားလည်တယ်ဒါပေမဲ့အဲ့ဒါကိုနိုင်ငံကြီးကြိုးစည်းပွားကြီးတစ်ခုကြောင်းဟိုတရားစီရင်ရေးတက်တက်တာလို့ပြောရင်တော့ကျွန်တော်တို့တော့လက်မခံနိုင်ဒီကိစ္စမှာဘသူလှုပ်ချင်တယ်ဆိုတော့ကျွန်တော်တို့လည်းသိတယ်ဟိုဒေါန်ဆန်းစုကြည်လည်းသိတယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့ဒီကိစ္စမှာဒီလောက်ထိရပ်တည်စရာမလိုဘူးအမှန်တရားကဘာလဲဆိုတဲ့ဟာမျိုးကိုတိတဲ့ဓာတ်ရိုက်ကြီးတော့မဟုတ်တော့မှဒီမှားနေတဲ့ဟာကြီးကိုမှန်ပါတယ်လို့ပြောအောင်လောက်အောင်ထောက်ခံပေးရမယ်အနေထားမျိုးအချက်တည်းမျိုးမဟုတ်ဘူးလို့ကျွန်တော်ထင်တယ်မီဒီယာကိုမျက်မှောင်ကျိုးရင်တော့မသိဘူးပေါ့နော်မီဒီယာတွေကအမြဲတမ်းဝေဖန်နေလို့မီဒီယာတွေကအမြဲတမ်းဟောင်းနေဖြစ်တယ်လို့အဲ့လိုမျက်မှောင်ကျိုးရင်တော့ဒီကိစ္စမှာပြောသလားလို့တော့သံသယဖြစ်စရာရှိတော့ပေါ့နော
်နိုင်ငံတော်တိုင်ပင်ခံဟာပြီးခဲ့တဲ့ NHK သတင်းဌာနနဲ့တွေ့ဆုံချိန်မှာလည်းအခုလိုပြောဆိုခဲ့ပူပြီးဒီအပေါ်မှာဝေဖန်မှုတွေရှိခဲ့ပါတယ်ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုအားလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုပြစ်ဒဏ်9နှစ်စီချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကုလသမဂ္ဂအပါအဝင်နိုင်ငံတော်တော်များများကဒီသတင်းတော့နှစ်ယောက်ကိုအ мян ဆုံးလွှတ်ပေးဖို့တောင်းဆိုနေကြတာတွေလည်းရှိပါတယ်ဗုဒ္ဓဟူးနေ့ကပဲရိုက်တာသတင်းတော့နှစ်ယောက်လွတ်မြောက်ရေးအတွက်နီလန်ပေါင်းစုံ3လှုပ်ဆောင်ပေးဖို့အမေရိကန်အထက်လွှတ်တော်အမတ်17ယောက်ကအမေရိကန်နိုင်ငံသားရေးဝန်မိုက်ပွန်ပေရိုးစီကိုစာရေးပန်ကြားခဲ့ပါတယ်ဒီသတင်းသမားနှစ်ယောက်ကိုထောင်ဒဏ်9နှစ်စီအပြစ်ပေးခဲ့တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအ мян ဆုံးလွတ်ပေးဖို့
American Two သမရာ Mike Pass ကလည်
းတိုက်တွန်းပြောဆိုထားပါတယ်ရှင်
။ VOA သတင်းနောက်မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါနားဆင်ရမှာကမြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာဆက်ရှိနေတာဟာအလုတ်ကင်ရှားပါမှုလက်နက်ကင်ပြည်ပခန့်တွေကြောင့်ဖြစ်တဲ့အကြောင်းဒုတိယသမရာဦးဟန်ရီဘန်တီယူကဒီကနေ့နေပြည်တော်မှာပြုလုပ်တဲ့စတမအကြိမ်မြောက်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနေအခမ်းအနားမှာပြောကြားသွားပါတယ်ဒီအကြောင်း VOA သတင်းတော့ကိုဇော်ထက်သတင်းပေးပို့ပါတယ
်2018ဇူလိုင်လမှာထုတ်ပြန်တဲ့နိုင်ငံပေါင်း160နိုင်ငံကိုသုံးသပ်ထားရဲ့ကမ္ဘာလုံးဆိုင်ရာအစိုးရကံစားတိုင်းဆိုရင်လူကုန်ကူးမှုအခမ်းအနားဆုံးနိုင်ငံ၄ထဲမှာမြန်မာနိုင်ငံကနံပါတ်18နေရာမှာရှိနေတယ်လို့ဒီနေ့နေပြည်တော်မှာကျင်းပရဲ့အထမအကြိမ်မြောက်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားကိုတက်ရောက်လာတဲ့ဒုတိယသမ္မတဦးဟင်နရီဘန်တီယူကပြောပါတယ်မြန်မာနိုင်ငံသားတွေကတရုတ်နိုင်ငံကိုအများဆုံးကုန်ကူအပို့ခံနေရပြီးထိုင်းနဲ့မလေးရှားနိုင်ငံတွေကိုလည်းအပို့ခံနေရတယ်လို့အစိုးရကသာမှရေးထားပါတယ်။အမျိုးသမီးတွေကတော့လင်းကျုံဖြစ်စေဇနီးမယားဖြစ်လက်ထပ်ဖို့ဖြစ်စေရောင်းစားခံရပြီးအခုနောက်ပိုင်းငှားကိုဝင်ဆောင်ဖို့အတွက်လူကုန်ကူခံနေရတာတွေလည်းပါပါတယ်။ပြည်တွင်းလူကုန်ကူမှုမှာတော့ပြည်ထောင်စာပြုမှုနဲ့လုံမတူစစ်ကိုင်းခံရဖို့အတွက်ရည်ရွယ်ရများတယ်လို့ဒုတိယသမ္မတဦးဟင်နရီဘန်တီယူကအခုလိုပြောသွားပါတယ
်။လူကုန်ကူသူတရားခံရဲ့အများစုကလည်းအမျိုးသမီးတွေကျူးလွန်ခံရသူအများစုကလည်းမိန်းကလေးဆိုတော့မိန်းကလေးချင်းစီယုံတယ်နောက်တစ်ခုကကျူးလွန်ခံရသူတွေဟာနေ့စဉ်ဒီဘဝဟိုထမင်းစားရဖို့နော်တနေ့စားတနေ့တရက်စားတရက်ထမင်းစားရဖို့အတွက်ပိုပဲဖြတ်တန်းနေရတဲ့အတွက်သူတို့မှာတခြားဘူးဒုတာတွေကျွန်တော်တို့အားနေပါငွေ30,000-30,000ဆိုတဲ့10ကနန်းဆိုတဲ့စကားကိုကြားလိုက်တဲ့အချိန်မှာသူတို့ကဘာမှမစမ်းမနိုင်ဘူးအဲ10ကနန်းရဲ့နောက်ပဲလိုက်ပါသွားတာဒါတွေဟာစီယုံမှုတွေအတွက်အကောင်းဆုံး
တရားဝင်စည်းရင်းတွေအရ2018ဇန်နဝါရီကနေဇွန်လအထိ လူကုန်ကူးမှုအမှုပေါင်း100ကျော်ဖြစ်ခဲ့ပြီးအမျိုးသား20အမျိုးသမီး156ယောက်ရှိပါတယ်။အရွယ်မရောက်သေးတဲ့ကလေး5ယောက်ရှိပြီးစုစုပေါင်း182ဦးရှိရလို့လူကုန်ကူးမှုတားဆီးနှိမ်နေရေးရဲတပ်ဖွဲ့ကဒုတိယရဲမှူးကြီးတပ်နောင်ကပြောပါတယ်။လူနေထိုင်မှုများရဲ့ရန်ကုန်တိုင်းမှာအများဆုံးဖြစ်ပြီးကျူးကျော်ဒေသမှာရှိတဲ့မိန်းကလေးတွေပါဝင်ဘုသူဒ္ဒနယ်ရဲ့သူတွေအများဆုံးလူကုန်ကူးခံရတာဖြစ်တယ်လို့ဒုတိယရဲမှူးကြီးတပ်နောင်ကအခုလိုပြောပါတယ်
။မြန်မာနိုင်ငံနဲ့အခြားကုလသမဂ္ဂကမ္ဘာနိုင်ငံများတို့လိုပဲအလောက်ကခွင့်နာရှားပါမှုဝင်ဝင်နေပါမှုတဘာဝဘေးအားတွေကြာရောက်မှုတဲ့နဲ့ကပြိပခများဖြစ်ပေါ်မှုစတဲ့ဘဝရက်ဒီကိုခက်ခဲစေတဲ့အကြောင်းရင်းများကြောင့်လူကုန်ကူးမှုများဆက်လက်ဖြစ်ပေါ်လည်းရှိပါတယ်။မြန်မာနိုင်ငံရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့ရင်းဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုများအနေနဲ့ပြိပပေါ့ပြိပမှာထူအောင်နေတဲ့လူကုန်ကူးသူတွေကိုဖမ်းဆီးဖို့ခက်ခဲခြင်းပြပနိုင်ငံကိုရောက်နေတဲ့လူမှုခရယာသူတွေကိုအချင်းချင်းကယ်တင်နိုင်ဖို့အခက်အခဲချင်းနေရပြန်လဲရောက်လာတဲ့လူကုန်ကူးခရယာသူတွေအတွက်ခိုင်မာတဲ့အလောက်ကန်ခွန်လဲပြီးဆောက်ပေးဖို့လိုအပ်ခြင်းစတဲ့စင်ခေါ်မှုတွေရှိနေပါတယ်
။ဇွန်လအတွင်းကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဌာနရဲ့2018အစဉ်ကစားမှာမြန်မာနိုင်ငံကိုကမ္ဘာပေါ်မှာလူမှောင်ကူးမှုအဆိုးရွားဆုံးဖြစ်ပျက်နေတဲ့နိုင်ငံတွေထဲကတစ်ခုဖြစ်သတ်မှတ်ခဲ့ပါတယ်။2019ခုနှစ်ကမြန်မာနိုင်ငံကို Tier 2စောင့်ကြည့်အဆင့်မှာသတ်မှတ်ထားပေမဲ့ခု2018မှာတော့အဆိုးဆုံးအဆင့်ဖြစ်တဲ့ Tier 3အဆင့်ကိုလျှော့ချခဲ့ပြီးတရုတ်၊မြောက်ကိုရီးယား၊လာအို၊အီရန်စတဲ့နိုင်ငံတွေအတူတပြေးညီအဆိုးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ထဲသွင်းသတ်မှတ်ခဲ့ရဖြစ်ပါတယ
်။ VOA သတင်းနောက်ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။VOA American အတန်ကဂျာတာပရီနေညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့မီဇိုရန်ရောက်ဒုက္ခသည်တွေနေရပြန်ကြဖို့အိန္ဒိယအစိုးရကတိုက်တွန်းတဲ့သတင်းကိုတင်ပြခြင်းပါတယ် NCA အပြည့်အဝလက်မှတ်မထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ခြမ်းမီဇိုရန်ပြည်နယ်မှာစစ်ဘေးတင်းရှောင်နေရတဲ့ချင်းပြည်နယ်ပလက်ဝါမြို့ကရွာသား300လောက်ရှိပြီးသူတို့ကိုနေရပြန်ကြဖို့အိန္ဒိယအစိုးရကတွန်းအားပေးနေပါတယ်ဒုက္ခသည်တွေကတော့မတည်ငြိမ်သေးတဲ့နေမျိုးအခြေအနေကြောင့်နေရမပြောင်းခြင်းသေးဘူးလို့ဆိုပါတယ်ထိုင်းအခြေစိုက် VOA သတင်းတော့နိုင်ကိုအိမ်သတင်းပေးပို့ပါတယ
်ဟုတ်ကဲ့ပါချင်းပြည်နယ်တွင်အခြေအနေအေးချမ်းနေပြီဖြစ်တဲ့အတွက်မီဆိုရန်ပြည်နယ်ထဲကိုရောက်လာတဲ့ဒုက္ခသည်တွေကိုနေရပြန်ဖို့အိန္ဒိယအစိုးရကနေတိုက်တွန်းနေတာပါခုနို့တုံသတင်းဌာနအက်ဒီတာဆလိုင်းရောဘတ်ကအခြေအနေကိုခုလိုရှင်းပြပါတယ်
အခုမီဇိုရန်ပြည်နယ်လုံးတိုင်းမြို့နယ်နေဆက်ကြီးရဖြစ်တဲ့မောင်ဘူချွာကြီးရမှာဒုက္ခသည်ချင်းနေထိုင်နေတဲ့ဒုက္ခသည်ဦးရီက300လောက်ကျန်သေးတယ်အများစုကတော့ရခိုင်တိုင်းဒေသတွေလို့သိရတယ်မီဇိုရန်ပြည်နယ်အစိုးရကနေလူသားချင်းစာနာထောက်ထားမှုအနေနဲ့ဒီဒုက္ခအဖြစ်ရောက်လာကြတဲ့သူတွေကိုသူတို့စာအိတ်တွေအဝတ်အစည်းတွေလူမှုဖေ့စ်တွေကထောက်ပံ့ပေးတာမျိုးတွေရှိတယ်ဒါပေမဲ့ခုနောက်ပိုင်းမှာတော့သူတို့ကအဲ့လိုမျိုးထောက်ပံ့မှုတွေမရတော့ဘူးသိရတယ်ဒီမီဇိုရန်ပြည်ပမှာအကြိုက်ခိုးလုံနေရတယ်ဆိုတော့သူတို့အစိုးရအနေနဲ့လည်းသူတို့မှလည်းတာဝန်ရှိတော့သူတို့အစိုးရအနေနဲ့လည်းနေမီတည်ငင်အချက်မှုရှိတယ်ဆိုတော့သူတို့ရဲ့နေမီကိုပြန်သွားချဖို့စိတ်ဆန္ဒရှိမှာပဲ
2019ခုနှစ်နိုဝင်ဘာလတုန်းကပလဝမြို့နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ကြောင်1200လောက်ဟာအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်လောင်တလိုင်မြို့နယ်မောင်ဘူးချရွာမှာဒုက္ခသည်ဖြစ်နေထိုင်ခဲ့ကြရပါတယ်ဒီထဲမှာရွာသား900ခန့်ပြန်သွားကြပြီဖြစ်ပေမဲ့ဒုက္ခသည်300ခန့်ဟာဆက်လက်တောင်းတနေပြီးသူတို့ကနေရကိုမပြောင်းချင်ဘူးလို့ညှင်းဆိုနေတာပါဒါပေမဲ့မီဆိုရန်ပြည်နယ်မှာမိခိုနေတဲ့ဒုက္ခသည်တွေအတွက်စာဝတ်နေရေးအခက်အခဲရှိနေပြီးနေရရင်းကိုပြန်ဖို့အခက်အခဲရှိနေသေးတယ်လို့ဆလိုင်းရောဘတ်ကဆက်ပြောပါတယ
်သူတို့ကထောက်ပံ့မှုတွေမရတော့ဘူးတော်တော်လေးကိုသူတို့စာဝတ်နေရေးလည်းချက်သေးနေတယ်လို့သူတို့သိရတယ်ပေါ့နော်အခုလောလောဆယ်မှာပလဲဝဒီတာမှာကနေမီတင်ငင်းချင်းချက်မှုရှိတယ်လို့ပြောလို့မရတဲ့အခြေအနေဖြစ်နေတယ်သူတို့အနေနဲ့လည်းပြန်သွားလို့ရှိရင်တိုက်ပွဲချက်ဖြစ်ရင်သူတို့အတွက်အတန်တေးဆူရင်ရတဲ့အခြေအနေဖြစ်တယ်ဆိုတော့မီဇိုရမ်ဆူရဒါမှမဟုတ်အိန္ဒိယဆူရအနေနဲ့လည်းသူတို့ကိုအတင်းအဓမ္မကြီးအမင်းတို့ပြန်လာတော့ဆိုပြီးတော့သူတို့ကိုအရန်လည်းဟိုလုံးလို့မရဘူးပေါ့လေသူတို့ရဲ့အလုံချုံကြီးတွေသူတို့ရဲ့နေမင်းအနေထားတွေကိုအရင်တိချပဲလိလာပြီးတော့အလုပ်ဖြစ်နေလို့ကျွန်တော်ထင်တယ
်မီဆူရမ်ပြည်နယ်ဆူရကဒုက္ခသည်တွေကိုပေးနေတဲ့ရိခါထောက်ပံ့မှုတွေရပ်ဆိုင်းထားတာကြောင့်စစ်ရှောင်ဒုက္ခသည်တွေအနေနဲ့ဖြစ်တဲ့နည်းနဲ့ရှာဖွေလုပ်ကန်စားတောက်နေကြတယ်လို့ Telegraph အိန္ဒိယသတင်းစာမှာဖော်ပြထားပါတယ်။အလားတူပလက်ဝါမြို့နယ်တွင်မှစစ်ဘေးရှောင်ရွာသားဥယျာဉ်400ကျော်ဟာလည်းဒီလပိုင်းမှာစန္ဒရိခါခက်တွေ့နေတယ်လို့ပလက်ဝါမြို့ကူညီပေးရေးဖွဲ့ဝင်ဦးကျော်အောင်ကပြောပါတယ
်။နောက်ဆုံးအခြေအနေကကုန်တီကြီးရွာကတော့ရှင်းနဝရွာမှာအင်ဂျင်68အကျူရေက300ကျော်တော့ရှိတယ်သူတို့နေရက်ကိုပြန်ဖို့မဖြစ်နိုင်သေးဘူးတီတောင်ကျေးရွာကလည်းနီးစာရွာမှာ5000လောက်ရှိတယ်ကျူရေက90ဝန်းကျင်လောက်ပဲဖြစ်နေသူတို့လည်းမပြန်နိုင်သေးဘူး ကျွန်တော်တို့ဒီလာတိုင်းလိုလိုပဲကျွန်တော်တို့ပုံမှန်ထောက်ပံ့နေတယ်အခုတော့ဟိုအလူရှင်အားလည်းတိတ်မရှိတဲ့အခါမှာသူတို့လည်းခိုးလုံနေတယ်လန်တန်ရွာလည်းတင်းတင်းရွာမှာအကောင်လုံးပြောင်းလာကြတယ်စားတော့ကအခုလောလောဆယ်သူတို့တော်တော်လေးတော့အခက်အခဲရှိတယ်ကျွန်တော်တို့ဒီလူမှုကွန်ရက်ပြဟိတအတင်းအားလည်းအရင်ကတော့ကျွန်တော်တို့ဒီလာတိုင်းလိုလိုပဲကျွန်တော်တို့ပုံမှန်ထောက်ပံ့နေတယ်အခုတော့ဟိုအလူရှင်အ
ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ ဒီနေ့ကတော့ကျွန်တော်တို့ရဲ့အမှုလိုက်ရှင်းနေဦးခမောင်စောပြောကြားသွားတာပါဒီအကြောင်းမကြားခင်ကျွန်တော်နိုင်ငံလုံးပြည်ခတ်တိုက်ခိုက်မှုရပ်စရည်သဘောတူညီစာချုပ်
ရှင်များရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြိပတ်ခါတွေကအစမြခိုင်ပြည်နယ်အကျပ်တဲအဆုံပြဿနာပေါင်းစုံမှာနောက်ခွဲကသွေးထိုးပြီးနေတဲ့အင်အားစုတွေရှိနေတယ်ဆိုတဲ့အမြင်တွေနဲ့အတူပြန်လည်သိမြင်ရေးနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။အန်အဒီပါတီဦးဆောင်တဲ့ရတ္တာဆွေရလက်ထက်မှာအမျိုးသားပြန်လည်သိမြင်ရေးယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပေါ င်းမေးမြန်းလိုသူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ်1-2-3-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဗီယိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညဗီယိုရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9နာရီကနေ9နာရီခွဲအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒုစလောင်းကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ။အခုတော့ကြာနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းတို့ကိုကိုအောင်လွင်ဦးပြောပြပေးပါဦးဗျာ
။အမေရိကန်ရှေ့ဘက်ခြမ်းကိုဝင်ရောက်ဖို့ရှိနေတဲ့ Florence Hurricane Monet ဟာအားပြော့သွားပြီးမဲ့ကြီးမားတဲ့အရွယ်စားနဲ့မိုးသက်လေပြင်းနေကြောင်းမုန်တဲ့လမ်းကြောင်းတစ်လျှောက်နေထိုင်သူတွေအတွက်အန္တရာယ်ရှိနေစေဖြစ်တဲ့အကြောင်းမိုးလေဝသပညာရှင်တွေသတိပေးထားပါဗျ။တောင်မြောက် Carolina ပြည်နယ်နှစ်ခုကြားနယ်စပ်ကကန်ယူရဒေသကို Hurricane Monet ဒီညနောက်ပိုင်းဒါမှမဟုတ်မနေ့စောပိုင်းဝင်ရောက်လိမ့်မယ်လို့လည်းအမျိုးသား Hurricane ဌာနကခန့်မှန်းထားပါဗျ။အမေရိကန်ရွေးကောက်ပွဲတွေကိုရုရှားနိုင်ငံကပဲဖြစ်ဖြစ်တခြားနိုင်ငံတစ်ခုကဖြစ်ဖြစ်ဂျာဝင်နှောက်ရှက်လာခဲ့ရင်ဟန်တားနိုင်အောင်အရေးယူတန်ခတ်မှုတွေနဲ့တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းအမေရိကန်ကသတိပေးလိုက်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေကိုဂျာဝင်နှောက်ရှက်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းနဲ့နိုင်ငံတွေကိုစီးပွားရေးပိတ်ဆို့တန်ခတ်မှုတွေနဲ့အရေးယူတုံ့ပြန်သွားမယ်အမေတရကတော့နိုင်ငံတော်အရေးပေါ်အခြေအနေတရားဖြစ်ကျင်းညာပြီးမနေ့တုန်းကပဲသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါ။ဒီကမ်ပိန်းရဲ့ချက်တဲ့ကိုစိုးရအနေနဲ့တနည်းတစ်ပုံကန်တွဲဖြစ်ရှင်းနေတဲ့နည်းလမ်းတွေရှိကောင်းရှိကဲ့နိုင်ငံကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟဆတ်စုကြည်ကပြောဆိုလိုက်ပါတယ်။အခြေအနေကိုဒီထက်ပိုကောင်းတဲ့နည်းလမ်းတွေနဲ့ကန်တွဲဖြစ်ရှင်းသင့်တယ်လို့ယူဆနိုင်တာတွေရှိမယ်။ရေရှည်တင်ငင်ရင်းနဲ့ငင်းချင်းရေးအတွက်ဘက်ပေါင်းစုံကနေမြတ်မြတ်တတ်တာစဉ်းစားဖို့လည်းလိုအပ်တဲ့ကြောင်းဗီယက်နမ်နိုင်ငံဟန်နွိုင်းမြို့ကကမ္ဘာစီးပွားရေးနီနော့ဖလေဝဲ WEF မှာဒေါ်ဟဆတ်စုကြည်ကပြောဆိုလိုက်တာပါ။တရားဥပဒေစိုးမိုးရေးကအလုံးတွေညီညွညီမြတ်ဖြစ်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွေချုပ်ပေါက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့နဲ့ဒုက္ခသည်တွေကိုနေရက်ပြန်နိုင်အောင်စီစဉ်ဖို့နိုင်ငံကတာဝန်ကဖိအားပေးမှုတွေတိုးမြင့်လာနေတာကိုနားလည်သဘောပေါက်ပေမဲ့မြန်မာစိုးရအနေနဲ့တိုက်ပြည်အနာရဲ့85ရာခိုင်နှုန်းသာရရှိထားကြောင်းလည်းပြောဆိုခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညူကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်ဖြစ်ပြီးအတန်းလွှင့် engineer ကတော့ Vesco Volorek ဖြစ်ပါတယ်။VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ71.25ရုပ်အောင်နေထုတ်လွှင့်နေတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်9နာရီကြာည9နာရီမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.